အရင်ဆုံးစကိုင်းဖက်ကသတင်းနဲ့စကြရအောင်ပါစကိုင်းတိုင်းရေဦးမြို့နယ်ထဲကကြေးရွာတွေကိုစစ်တပ်ကအနေမြင့်ရှင်းလင်းနေတဲ့အတွက်ဒေသခံအများအပြားမိုးရေထဲတင်းရှောင်နေရပြီးတော့ဖျားနာသူတွေရှိနေတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါတယ်။ချင်းဦးမြို့နယ်ထဲမှာလည်းအနေမြင့်ရှင်းလင်းဖို့ပြင်ဆင်နေတာတွေရှိတဲ့အတွက်ဒေသခံတွေဘက်ကစိုးရိမ်မှုတွေရှိနေတာပါ။စကိုင်းတိုင်းထဲကရေဦးနဲ့ချင်းဦးမြို့နယ်ထဲကကြေးရွာအခြေအနေတွေကိုတော့မှတ်သင်ရေးထက်ကတင်ပြထားပါတယ်။
စကိုင်းတိုင်းရေဦးမြို့နယ်တဲကခြေရွာတွေကိုဩဂုတ်လ21ရက်မနက်ပိုင်းကစလို့နေမြေရှင်းလင်းရေးလုပ်နေတဲ့အတွက်ရေဦးမြို့နယ်တဲကခြေရွာ900လောက်ကလူရေ1000မိပါစစ်ဘေးတင်းဆောင်နေရပါတယ်။စစ်ဘေးဆောင်နေဟာမိုးရွာတဲ့တင်းဆောင်နေရတဲ့အတွက်ဖြားနာသူတွေရှိတယ်လို့စစ်ဘေးဆောင်ကူညီပေးနေသူတို့ကပြောပါတယ်
။900ခြေရွာပေါ့နော်ခြေရွာအိမ်မှာဟိုဆောင်နေရတယ်လူရေတော့ဟိုတပေါင်းကြီးပါလား။မိုးရွာနေရပျောက်လို့ရွာနေရရွာအဲ့မိုးရွာနေရမှာလေဟိုတောင်းရတာဟုတ်ကဲ့အချင်းဆိုရင်ဆလာကြီးနဲ့ဆလာပြီးတော့မိုးကပါမလာဘူးပေါ့နော်ဟုတ်အဲ့ဒါလူတွေတော်တော်ဒုက္ခရောက်တယ်နောက်ပြီးတော့ရာသီဥကလည်းတုတ်ကွေးရာသီဆိုတဲ့အတွက်တော်တော်ဖျားကျနာကြတာရှိရဟုတ်ဟုတ်စကြီးရူရောကျွန်တော်ဒီပါပေါ့နော်ကလေးတွေရောပေါ့
စစ်တပ်ဟာဩဂုတ်လ20ရက်ညနေပိုင်းကတည်းကရေဦးမြို့နယ်တဲကိုနေမြေရှင်းလင်းဖို့ပြင်ဆင်နေတာဖြစ်ပြီးဩဂုတ်လ21ရက်မှာတော့တပရင်ရဲစစ်ခန့်ကနေရေဦးမြို့နယ်တဲကကြေးရွာတွေးစီကိုဝင်ရောက်လာတာပါစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်တာမျိုးမရှိပေမဲ့မိုင်းဆွဲတိုက်ခိုက်တာတွေတော့ရှိတယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်ရေဦးနယ်ကရဲ့ခင်ဦးမြို့နယ်တဲမှာလည်းစစ်တပ်ကနယ်မြေရှင်းလင်းဖို့ပြင်ဆင်နေတာကြောင့်ဒေသခံတွေတင်းရှောင်နေရပြီးတိုက်ပွဲတွေဖြစ်မှာကိုစိုးရိမ်နေကြပါတယ်လေယာဉ်လုံငန်းခွင်ဝင်တဲ့ရာသီမှာစစ်တပ်ကနေမြေရှင်းလင်းနေတာကြောင့်စိုက်ပျိုးဖို့ခက်ခဲနေတာတွေလည်းရှိပါသေးတယ်။ရေဦးမြို့နယ်တဲကကြီးပါတဲ့အချိန်နဲ့ပတ်သက်လို့ဒေသခံတို့က
အခြေထွက်တယ်ဆိုရင်ရှေးရရွာရကြီးကနောက်ထွက်တယ်ဆိုနောက်ရောအဲ့တော့ဟိုလိုလိုဒီလိုလိုဆိုတော့အကုန်လုံးပြေးကြရတာပေါ့။အဲညလည်းမအိပ်ရဘူးပါဗျာ။အထုပ်ကလေးတွေဆိုင်ငယ်ပေါ်လဲပေါ်တခါလဲရန်လေးပြင်ထားရတာပေါ့ဗျာ။ဒီလိုခံထားရတဲ့ရွာလေးဆိုကိုအထုပ်လေးတွေလည်းပိုရှိတာ ਉਹ အဲ့ထုပ်လေးတွေဆိုင်ငယ်ပေါ်လဲပေါ်တင်ထားရတဲ့ခါပဲသူရင်ကြတာပြောမနေနဲ့ညာလည်းမေးရအောင်ခင်းရတုံ3ရာရှိပြီပြပြရတာကဒီရဲ့ပိုင်းဆိုတာကဟိုတောက်ဆိုင်ပြုတ်နှုတ်ခါဆိုတော့ပြုတ်နှုတ်ပြီးတော့တောက်ဆိုင်တွေရောလေတောင်းသူမလုံနိုင်မသေးရဘောကြတောက်ဆိုင်ဒီလည်းခေါ်မရအောင်ပြုတ်နှုတ်ဒီလည်းခေါ်မရအောင်အဲဆိုင်ရတဲ့တောက်ဆိုင်ဒီပြုတ်နှုတ်ဒီကလည်းလေထဲကနေဆိုင်ရင်တန်းလန်းပြုတ်နှုတ်ရင်းနဲ့လန်းထားပြေးရလေလည်းကောင်းကောင်းမဆိုင်ရအောင်ပြင်းချနေပြင်းချတဲ့ခါပြေးရတယ်သူကတော့ရိုးရိုးပြင်းချတာဗောကိုတွေကတော့ကြော်ရတော့ဒေသထရတဲ့ဒေသလုံးနဲ့ဆိုပြီးရ
ဩဂုတ်လ18ရက်ကလည်းခင်ဦးမျိုးဖို့ရက်ွက်နေအိမ်တအိမ်ကိုစစ်တပ်ကဝင်ရောက်စီးနင်းပစ်ခတ်တဲ့အတွက်အသက်မပြည့်သေးတဲ့ကလေးငယ်တအုပ်အပါအဝင်အမျိုးသားတအုပ်တိဆုံခဲ့ပါတယ်ခင်ဦးမျိုးနဲ့ဟာစစ်တပ်ရဲ့မကြာခဏနေမြေရှင်းလင်းခြင်းခံရတဲ့စကိုင်းတိုင်းတဲ့ကမျိုးတစ်မျိုးဖြစ်ပြီးထောင်နဲ့ချီတဲ့နေအိမ်တွေမိရှုခံထားတဲ့မျိုးလည်းဖြစ်ပါတယ်